မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတည်တည်ငြိမ်ငြိမ်ရှိနေပေမဲ့အခမ်းအနားအရေးပါဝင်ပြည်တွင်းပြည်ပစိန်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေဖွဲ့ IMF ကပြောလိုက်ပါတယ်။တပ်ပြည်လူဦးရေနဲ့မဟာဗျူဟာကျတဲ့ရင်းမြစ်နေထိုင်ရာရေရှည်စီးပွားရေးလှလှတွေအကောင်းနေစေဖြစ်ပေမဲ့မျောလင့်ထားတဲ့တိုးတက်မှုတွေအားနည်းနိုင်တယ်လို့လည်း IMF ကိုယ်စားလှယ်ဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်ဆုံးသက်ပြည်ဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။ကမ္ဘာတစ်ဝှမ်းမှာစီးပွားရေးပြဿနာတွေရှိနေပေမဲ့မြန်မာနိုင်ငံရဲ့ပြည်ပပို့ကိုလုပ်ငန်းမှာတိုးတက်မှုတွေရှိခဲ့ပြီးထို့သဖြင့်ရေနံနဲ့ဓာတ်ဝင်ကဝင်ငွေတွေရောက်2019-2018ဘဏ္ဍာနှစ်မှာဖွံ့ဖြိုးမှုနှုန်း 6.4% လုံးရှိခဲ့ရာက2018-2019ဘဏ္ဍာနှစ်မှာတော့ 6.5% လုံးရှိမယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ပတရရင်းနှီးမြှုပ်နှံမှုတွေမှာတော့ရှင်းနေ2020ပြည့်ရွေးကောက်ပွဲရှိနေတဲ့အတွက်ရင်းနှီးမြှုပ်နှံသူတွေသတိထားစောင့်ကြည့်နေတာကြောင့်အကြမ်းရဲ့နှစ်တွေအတွက်ရုံနေခဲ့တဲ့အကြောင်းလဲပြောဆိုထားတာပါ CY ဖွံ့ဖြိုးမှုအတွက်စိန်ခေါ်မှုတစ်ခုဖြစ်တဲ့ဗဏ္ဍာရေးလုံငွေကွာချက်ကလည်းအရင်တစ်နှစ်က300,000,000သာရှိနေရက3,500,000ထိတိုးလာတယ်လို့လည်းဖော်ပြထားပါတယ်ဗဏ္ဍာရေးသုံးစိတ်လုံလောက်မှုမရှိခဲ့ရင်ပြည်တွင်းမှာ CY အားနည်းနိုင်တယ်လို့ဗန်စနစ်ပြန်လည်တိဆောက်ဖို့နဲ့အရင်နေ့မတည်မှုတွေကြန့်ကြာနေမယ်ဆိုရင်ဗဏ္ဍာရေးကဏ္ဍမှာအန္တရာယ်ရှိနိုင်တယ်လို့လည်းပြောပါတယ်ရခိုင်ပြည်နယ်မှာလူညုံရေးပြဿနာနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အတဲတွေဟာတိုင်းပြည်စီးပွားရေးအတွက်စိန်ခေါ်မှုတစ်ခုရှိနေစေဖြစ်ပြီးကမ္ဘာတစ်ဝှမ်းကုန်သွယ်ရေးတင်မာမှုတွေဈေးကွက်မတည်ငြိမ်မှုတွေရင်းနှံစိမ့်စိမ့်မြင့်တက်မှုတွေနဲ့တရုတ်နိုင်ငံစီးပွားရေးတိုးတက်မှုနှေးကွက်မှုတွေဟာလည်းမြန်မာနိုင်ငံစီးပွားရေးပေါ်ရက်ခတ်လာနိုင်တဲ့အကြောင်း IMF ကသတိပေးထားပါတယ်